မေဂန်နိုင်ငံတော်ဝမ်းမှာလူမျိုးရေးမငြိမ်သက်မှုတွေဖြစ်နေတဲ့ချိန်မှာပဲလာမယ့်နိုမာလာသမရရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်သာအနိုင်ရပြီးတော့သမရဖြစ်လာခဲ့ရင်သူ့လက်ထက်မှာအမေရိကန်ပြည်ထောင်စုဟာဘေးကင်းလုံခြုံမှုရှိမှာမဟုတ်ဘူးလို့အမေရိကန်ဒုသမရမိုက်ပန့်စ်ကမနေ့ဗုဒ္ဓဟူးနေ့ညရီပပ်ဘလစ်ကန်ပါတီညီလာခံမှာမဲဆန္ဒရှင်တွေကိုပြောလိုက်ပါတယ်ဂျိုးဘိုင်ဒန်ဟာရဲတပ်ဖွဲ့ရဲ့ရန်ပုံငွေကိုရှော့ချဖို့အတွက်လှုပ်ချင်သူတွေနဲ့တသဘောတည်းရှိတဲ့သူဖြစ်တယ်ဆိုပြီးဒုသမရပန့်စ်ကအဲ့လိုထိုးနှက်တိုက်ခိုက်လိုက်တာဖြစ်ပါတယ်
Joe Biden said that we were living through a season of darkness.
Joe Biden ကအမေရိကန်မှာအခုချိန်ဟာအမောင်ကာလတစ်ခုမှာနေထိုင်နေရတယ်လို့ပြောပါတယ်။သူကအဲ့လိုမြင်နေတဲ့အချိန်မှာကျွန်တော်တို့ကတော့အမေရိကန်ရဲ့ကြီးမြတ်မှုတွေကိုမြင်နေရတယ်လို့သမ္မတ Trump ကပြောတယ်ဆိုပြီးဒုသမ္မတ Mike Pence ကပြောသွားတာဖြစ်ပါတယ်။ Republican Party ညီလာခံ၃ရက်မြောက်နေ့ဖြစ်တဲ့ဗုဒ္ဓဟူးနေ့မှာလက်ရှိဒုသမ္မတ Mike Pence က Baltimore မြို့McHenry ခန္ဓာဟောင်းရှိရာအရက်ကနေပါတီကိုစားပြုဒုသမရာလောင်းအဖြစ်တရားဝင်လက်ခံခဲ့တဲ့မိန်ကွန်းပြောခဲ့တာပါသမ္မတ Trump ဒုသမရာ Mike Pence နဲ့သူ့ကိုထောက်ခံသူတွေကတော့ Democratic Party သမ္မတလောင်း Joe Biden ဟာရဲတပ်ဖွဲ့ရဲ့ရမုံငွေကိုဖျက်တောက်ခြင်းနဲ့သူဖြစ်တယ်လို့ပုံဖော်ထိုးနှက်တိုက်ခိုက်ခဲ့ကြပြီးတော့သူတို့ကတော့ရဲတပ်ဖွဲ့ပါဝင်တရားဥပဒေစိုးမိုးရေးအာဏာပိုင်တွေကိုအခိုင်အမာထောက်ခံပြီးအကြမ်းဖက်ဆန္ဒပြပွဲတွေကိုဆန့်ကျင်တဲ့သူတွေဖြစ်တယ်ဆိုပြီးတော့ပြောဆိုနေကြပါတယ်ခင်ဗျာ